2020年ကတည်းကကိုဗစ်ကရောဂါကြောင့်ကမ္ဘာနိုင်ငံတော်များများကနေရာတွေကိုပိတ်ထားပြီးနိုင်ငံတဲ့အဝင်ထွက်တွေကန့်သတ်ထားခဲ့ပေမဲ့စစ်ပွဲတွေကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်လူပေါင်း၃သန်းနီးပါးနေရာဆုံးခွာထွက်ပြေးခဲ့ကြတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောလိုက်ပါတယ်
COVID-19 seems to have had no impact on some of the key root causes.
ကိုဗစ်ကရောဂါကလူတွေထွက်ပြေးရအောင်လုပ်စေတဲ့အဓိကအကြောင်းရင်းတစ်ခုပေါ်သက်ရောက်မှုရှိပုံမရပါဘူး။စစ်ပွဲတွေ၊ကြမ်းဖက်မှုတွေ၊ခွဲခြားဖိနှိပ်မှုတွေကကပ်ရောဂါဖြစ်နေချိန်မှာလည်းဆက်ပြီးဖြစ်နေပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောခဲ့တာပါ။ ဒါကြောင့်2019ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဒုက္ခသည်နဲ့နေရာစွန့်ထွက်ပြေးရသူအရေအတွက်3သန်းတိုလာတယ်လို့သူကပြောပါတယ်။ ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့ဒုက္ခသည်ဆိုင်ရာဂလိုဘယ်ထရန့်အစီရင်ခံစာအရဒုက္ခသည်နဲ့နေရာစွန့်ထွက်ပြေးရသူစုစုပေါင်းကမ္ဘာမှာ87နှစ်သန်း၄သိန်းထက်မနည်းရှိနေပါတယ်။ကိုနေရာမှာဆက်နေလို့မရတဲ့အခြေအနေတွေကြောင့်ထွက်ပြေးရသူအရေအတွက်များလာတာကလည်းကိုနှစ်ဆက်တိုက်ရှိနေပါတယ်။နိုင်ငံရခြားကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေကသုံးပုံနှစ်ပုံကျော်ကမြန်မာနိုင်ငံအပါအဝင် 9နိုင်ငံကထွက်ပြေးသူ1.3%ကျော်ရှိပြီးအများဆုံးကတော့6.3%ခွန်နှစ်တန်းနဲ့ဆီးရီးယားနိုင်ငံကဖြစ်ပါတယ်။ကမ္ဘာမှာအစီရင်ဆုံးနိုင်ငံတွေကကမ္ဘာဒုက္ခသည်28ခုနှစ်ရာဂိုင်းနှုန်းလောက်ကိုလက်ခံထားရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲပြိပခါတွေကြောင့်နှစ်စဉ်တန်းနဲ့ချီထွက်ပြေးနေကြပါတယ်။ ကမ္ဘာနိုင်ငံပေါင်း169ခုနှစ်အတွင်းကိုဗစ်ကပ်ရောဂါကြောင့်ဒုက္ခသည်တွေခိုးလုံခွင့်တောင်းခံသူတွေကိုချွင်းချက်နဲ့တောင်နိုင်ငံနဲ့ဝင်ခွင့်မပေးခဲ့ဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့ Global Trans အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။